This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မနက်ငယ်သူနိုင်ငံသားအပေါင်းတဘာဝပီးဆရာနာရှင်ပီးတို့ကနေကင်ဝေးပြီးကိုစိတ်နှပါပေးခြင်းလုံခြုံကြပါစေလို့ဗီဒီယိုအသစ်ဖွယ်သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။ခုချိန်ကစပြီးစက်တင်ဘာလ12ရက်နေ့ရဲ့ဗီဒီယိုအသစ်ညပိုင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ဗီဒီယိုအသစ်ရဲ့စီးသတင်းကောက်နှုတ်ချက်တွေကိုတော့မင်းယူမှဖတ်ကြားတင်ပြပေးပါရမရှင်။
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ12ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရီသတင်းအနေဖြင့်ကြောက်တော်မြို့နယ်မှာအချမ်းဖက်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ကျောင်းသားကျောင်းသူ18ဦးသေဆုံးပြီး20ကျော်ဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်ကြောက်တော်မြို့နယ်တရက်တပင်ကျေးရွာမှာရှိတဲ့ပညာပန်းကဲအမည်ရတဲ့ကိုပိုင်ထက်တန်းကျောင်းကကျောင်းသားကျောင်းသူ18ဦးသေဆုံးပြီး20ကျော်ဒဏ်ရာရရှိသွားခဲ့တယ်လို့ရခိုင်တပ်တော် AA ကဒီနေ့စက်တင်ဘာလ12ရက်မနက်မှာထူးခြားသတင်းအဖြစ်ထုတ်ပြန်လာပါတယ်။ဖက်စစ်အကြမ်းဖက်စစ်တပ်ဟာဒီနေ့မနက်အစောပိုင်းလူအများအိတ်နေချိန်တနအီကျော်မှာကြောက်တော်မြို့နယ်တရက်တပင်ကျေးရွာအတွင်းကိုပေါင်900ဘုံးနှလုံးလာရောက်ကျဲချခဲ့တာကြောင့်ကျောင်းသားကျောင်းသူတွေသေဆုံးခဲ့ရတာလို့ပြောပါတယ်။အကြံဖက်စစ်တပ်ကကျဲချတဲ့ပေါင်900ဘုံးနှလုံးကြောင့်ပညာပန်းကင်းကိုပိုင်ထက်တန်းကျောင်းကကျောင်းသားကျောင်းသူတွေနဲ့ကျောင်းအနီးကကလေးငယ်တချို့အပါအဝင်စုစုပေါင်း18ဦးရှေ့စဉ်နောက်ဆင့်တေဆုံးက20ကျော်ပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်တော် AA ကကနဦးသတင်းအနေနဲ့ထုတ်ပြန်ထားပါတယ်။ဒေသတွင်းသတင်းတွေအရတေဆုံးသူတွေဟာ Grade 11နဲ့ Grade 12ကကျောင်းသားတွေဖြစ်ပြီးတေဆုံးမှုအရေအတွက်ထပ်တိုးလာနိုင်တယ်လို့သိရပါတယ်။တရက်တပင်ကျေးရွာကပညာပန်းကင်းဘော်ဒါဆောင်ကိုအကြမ်းဖက်စစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးတေဆုံးသူကျောင်းသားအယောက်20နီးပါးရှိပါတယ်လို့ဒေသနေရွာသူရွာသားတွေကပြောပါတယ်ခင်ဗျာကျွန်းစုမြို့နယ်မိုင်းတွေးရွာအနီးတိုက်ပွဲမှာစစ်အုပ်စုဘက်က2ဦးသေပြီး5ဦးဒဏ်ရာရတဲ့သတင်းဗီဒီယိုမှတ်တမ်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်တနင်္လာနေ့တိုင်းကျွန်းစုမြို့နယ်မိုင်းတွေးရွာအနီးတိုက်ပွဲမှာစစ်အုပ်စုဘက်က2ဦးသေပြီး5ဦးဒဏ်ရာရသွားတယ်လို့သတင်းရထားကြောင်းအဲဒီမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဒီနေ့စက်တင်ဘာလ12ရက်မှာရုပ်သံမှတ်တမ်းနဲ့အတူထုတ်ပြန်လာပါတယ်။ကျွန်းစုမြို့နယ်အတွင်းစစ်တပ်ကလုံမဲ့အတူအောင်ရွေးကောက်ပွဲနဲ့ပတ်သက်လို့ဆောင်ရွက်နေခြင်းရှိမရှိ၊နေမြေရှင်းလင်းဆောင်ရွက်နေခြင်း၊မိုင်းတွင်းကျေးရွာဘက်ကတက်လာတဲ့116စစ်တမော်တစ်စင်းခရီးသည်တင်လှေနဲ့လိုက်ပါလာတဲ့မိုင်းတွင်းကျေးရွာကပြူစောထီးအင်အား20ကျော်နဲ့ကျွန်းစုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖအဖွဲ့တို့မိုင်းတွေးရွာအနီးမှာစက်တင်ဘာလ9ရက်နေ့နေ့လယ်12နာရီခွဲဝန်းကျင်မှာထိတွေ့တိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့အသိပေးထုတ်ပြန်လာတာဖြစ်ပါတယ်။မိနစ်20ခန့်ကြာမြင့်ခဲ့တဲ့အဲ့ဒီတိုက်ပွဲမှာ116စစ်သင်္ဘောနဲ့ပြူစောထီးတွေပါတဲ့လေဟာမြို့နယ်ကာကွယ်ရေးတပ်ဖွဲ့ရဲ့11တိုက်ခိုက်မှုကိုခံခဲ့ရပြီးဝယုံ3-5နဲ့ထွက်ပြေးဆုတ်ခွာသွားခဲ့ကြတယ်လို့ဆိုပါတယ်။ဒီတိုက်ပွဲမှာစစ်သားနဲ့ပြူစောထီးတွေဘက်က2ဦးသေဆုံးပြီး5ဦးပြင်းထန်ဒဏ်ရာရရှိသွားတယ်လို့ဒေသနေပြည်သူတွေရဲ့သတင်းပေးပို့ချက်အရသိရတဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထို့အတူ116စစ်သင်္ဘောဟာလည်းခေါင်မိုးပိုင်းကြီးစံထိမှန်ပြီးထိခိုက်ပျက်စီးမှုတွေရှိတယ်လို့သိရပါတယ်။အဲဒီစစ်အုပ်စုကိုကျွန်းစုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖအဖွဲ့ကရဲဘော်တွေအနေနဲ့အထိခိုက်မရှိအောင်မြင်စွာတိုက်ခိုက်နိုင်ခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာ။ဆက်လက်ပြီးရေဦးမြို့နယ်မှာစစ်ကြောင်းထိုးနေတဲ့စစ်အုပ်စုကိုဒရုန်းနဲ့ပုံကျဲခဲ့ရမှာစစ်ဘုအပါဝင်5ဦးပြင်းထန်ဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရေဦးမြို့နယ်အတွင်းစစ်ကြောင်းထိုးနေတဲ့အကြမ်းဖက်စစ်တပ်ကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ရမှာစစ်ဘုအပါအဝင်5ဦးပြင်းထန်ဒဏ်ရာရသွားတယ်လို့ ရွှေဘိုခရိုင်အမှတ်14တက်ရင်ပြည်သူ့ကာကွယ်တပ်မတော်ရေဦးကထုတ်ပြန်ထားပါတယ်။ရေဦးမျိုးဘော်ကနေမြို့အနောက်ဖက်ချမ်းတန်တဲကြီးရွာဘက်ကိုစစ်ကြောင်းထိုးလာတဲ့အင်အား40ခန့်ရှိစစ်အုပ်စုကိုမနေ့စက်တင်ဘာလ17ရက်မနက်ပိုင်းမှာဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာအကြမ်းဖက်စစ်တပ်ဘက်ကစစ်ဗိုလ်အပါအဝင်5ဦးပြင်းထန်ဒဏ်ရာရသွားတာလို့ပြည်သူ့ကာကွယ်တပ်မတော်ရေဦးကအသိပေးပါတယ်။ဒဏ်ရာရသွားတဲ့စစ်ဗိုလ်နဲ့အဖွဲ့ဟာစက်တင်ဘာလ10ရက်နေ့ကမှအကြမ်းဖက်စစ်အုပ်စုက MI17 ရဟတ်ယာဉ်နဲ့စစ်ကူပေးပို့ခဲ့သူတွေဖြစ်တယ်လို့လည်းပြည်သူ့ကာကွယ်တပ်မတော်ရေဦးကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးဘိတ်တဝဲလန်းအတိုင်းပြန်ဆုတ်လာတဲ့အင်အားတရာကျော်ပါစစ်တပ်စစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်သား4ဦးသေပြီး3ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ဘိတ်တဝဲလန်းအတိုင်းပြန်ဆုတ်လာတဲ့အင်အားတရာကျော်ပါစစ်တပ်စစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်သား4ဦးသေပြီး3ဦးဒဏ်ရာရသွားတယ်လို့တဝဲခရိုင်တပ်ပေါင်းစုကုတ်ကဲရဲ့အဖွဲ့ကဒီနေ့စက်တင်ဘာလ12ရက်မှာထုတ်ပြန်လာပါတယ်။ဘိတ်တဝဲလန်းပိုင်းအမှတ်10ပြည်ထောင်စုလမ်းမအတိုင်းစစ်ကြောင်းပြန်ဆုတ်လာတဲ့အင်အားတရာကျော်ပါရန်သူကားတန်းကိုတဝဲခရိုင်တပ်ပေါင်းစုနဲ့မဟာမိတ်ပူးပေါင်းအဖွဲ့ကစက်တင်ဘာလ9ရက်မနက်8နာရီခွဲခန့်မှာမိုင်းဆွဲတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့ထုတ်ပြန်လာတာဖြစ်ပါတယ်။ဒီကားတန်းဟာရွှေကူတောင်စစ်စေးရိတ်ကိတ်ကတဆင့်တရချောင်းဘက်ဦးတီဆင်းလာတာဖြစ်ပြီးညောင်စင်ရွာနဲ့ရန်တောင်ရွာကြားတောက်ထိန်တောင်လမ်းပိုင်းမှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့တဝဲခရိုင်တပ်ပေါင်းစုကဆိုပါတယ်။ရန်သူကားတန်းမှာအန်စာတုံးကား4စီး၊မြေတင်ကား3စီး၊ဗီဂိုမျိုးစားကား3စီးပါဝင်ပြီးရှေ့ကားတွေမှာဖမ်းဆီးလာတဲ့ပြည်သူတွေကိုလူသားတိုင်းလုတ်ပြီးခေါ်ဆောင်လာတဲ့အတွက်နောက်ဆုံးကနေမောင်းလာတဲ့ Vigo ကားကိုပရိသာရှစ်ထွက်မိုင်းနဲ့မိုင်းဆွဲတိုက်ခိုက်ခဲ့တာလို့အသိပေးပါတယ်။ဒီမိုင်းဆွဲတိုက်ခိုက်မှုကြောင့်ရန်သူ12ဦးပါတဲ့ Vigo ကားထိမှန်ခဲ့ပြီးလိုက်ပါလာတဲ့ရန်သူစစ်သား4ဦးသေဆုံးက3ဦးဒဏ်ရာရသွားတာလို့သိရပါတယ်။မိုင်းဆွဲခံလိုက်ရတဲ့အကြမ်းဖက်စစ်သားတွေဟာနှီးစက်ရရွာတဲ့ခြေလင်းဝင်ရောက်လာခဲ့ပြီးတိုက်ပွဲနဲ့မဆိုင်တဲ့အပြစ်မဲ့ပြည်သူတွေကိုဖမ်းဆီးတာ၊ဆိုင်ကယ်တွေ၊ရွှေငွေနဲ့တံပိုးရှိပစ္စည်းတွေအရမယူဆောင်ပြီးနေအိမ်တွေကိုမိရှို့ဖျက်ဆီးခဲ့တယ်လို့လည်းဒဝဲခရိုင်တပ်ပေါင်းစုထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗိတ်တဝဲလမ်းအတိုင်းပြန်ဆုတ်လာတဲ့အင်အားတရာကျော်ပါစစ်တပ်စစ်ကြောင်းကိုဒဝဲခရိုင်တပ်ပေါင်းစုနဲ့ဒေါင်းညီနောင်စစ်ကြောင်းတို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ချောင်းဦးနဲ့ရေကန်ကြားမှာအထိုင်ချပြီးခီးသွွားပြည်သူတွေကိုငွေညှစ်နေတဲ့စစ်သားတွေကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းနဲ့မန္တလေးတိုင်းကိုဆက်သွယ်ထားတဲ့မုံရမန္တလေးလမ်းမိုင်းကချောင်းဦးနဲ့ရေကန်ကြားမှာအထိုင်ချပြီးခီးသွွားပြည်သူတွေကိုငွေညှစ်နေတဲ့စစ်သားတွေကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ရေနဂါအဖွဲ့ကထုတ်ပြန်ထားပါတယ်။ဩဂုတ်လ29ရက်ကမုံရမန္တလေးလမ်းမိုင်းချောင်းဦးနဲ့ရေကန်ကြားမှာအထိုင်ချပြီးခီးသွွားပြည်သူတွေကိုအဓမ္မပတ်စံတောင်းနေတဲ့စစ်သားတွေကိုတော်လိုင်းပူပေါင်းအဖွဲ့ကတိုက်ခိုက်ခဲ့တာကိုမနေ့စက်တင်ဘာလ17ရက်ညပိုင်းမှာရုတ်တံနဲ့ထုတ်ပြန်လာတာဖြစ်ပါတယ်။ခီးသွွားပြည်သူတွေကိုငွေညှစ်နေတဲ့အကြမ်းဖက်စစ်သားတွေကိုတော်လိုင်းပူပေါင်းတပ်ဖွဲ့ကဒရုန်းနဲ့4ကီလိုဂရမ်ဘုံဒီတလုံးကျဲချတိုက်ခိုက်ခဲ့ရမှာတိုက်ခိုက်ခံရတဲ့စစ်သားတွေထိခိုက်မှုရှိပေမဲ့မြေပြင်အခြေအနေအရထိခိုက်မှုအခြေအနေကိုအတိမပြုနိုင်သေးဘူးလို့ရေနဂါအဖွဲ့ကအတည်ပြုထားပါတယ်။ဒီတိုက်ခိုက်မှုကိုရေနဂါ7 Defense Force နဲ့ဇာမနီစတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုမျိုးဦးမုံမှဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
မင်္ဂလာညချမ်းပါရှင်2025ခုနှစ်စက်တင်ဘာလ12ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမောင်ပါပထမအဦးဆုံးတင်ပြမယ့်သတင်းကတော့ဂျမတ်စီယုတ်စုရဲ့ရွေးကောက်ပွဲလုပ်ငန်းတွေမှာရွေချက်ရှိပါဝင်ပတ်သက်သူတွေကိုဒီဇယ်ဥပဒေလုံထုံလုံဤအတိုင်းမှန်ကန်စွာမှတ်တမ်းယူပြီးစနစ်တကျအရေးယူနိုင်ဖို့လိုအပ်ကြောင်းပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းပဲဖြစ်ပါတယ်မြူသားညညွေအစိုးရဂျာကာလာဒီတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအစည်းအဝေးအမှတ်စဉ်31မြင်းဆောင်2025ကို2025ခုနှစ်စက်တင်ဘာ17ရက်မနက်မှကျင်းပပြုလုပ်ခဲ့ကြပါတယ်။စည်းဝေးမှာဂျာကာလာဒီတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းက2025ခုနှစ်ရောက်လာချိန်မှာကျွန်တော်တို့ရဲ့ဂျာကာလာဒီတန္တရအုပ်ချုပ်ရေးကဏ္ဍဟာယခင်နှစ်တွေထက်ပုံမှန်ခိုင်မာလာပေမဲ့အုပ်ချုပ်ရေးနဲ့ပတ်သက်တဲ့အဓိကစိန်ခေါ်မှုတွေကိုအချက်၃ချက်ရှိနေပါကြောင်းပထမအချက်တရားဝင်မှုအနေနဲ့နိုင်ငံတကာအတိုင်းအဝန်းရဲ့ တရားဝင်အသိမှတ်ပြုမှုကိုရယူဖို့အတွက်ကျွန်တော်တို့ရဲ့ဒေသန္တရအုပ်ချုပ်ရေးဟာပွင့်လင်းမြင်သာမှုရှိဖို့တာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့လူခွင့်ရေးစံနှုန်းတွေကိုလိုက်နာဖို့ကြိုးစားဖို့လိုအပ်ပါကြောင်းဒုတိယချက်အနေနဲ့ဂျမတ်စီအုပ်စုရဲ့နိုင်ငံရေးလှည့်ခွက်တွေကိုအထူးအောင်ဆုံးတံပြန်ဖို့ရွေးကောက်ပွဲအတွက်ပြင်ဆင်တာတွေလူလူစည်းရုံးနာတွေနဲ့သတင်းဖြန့်ချီတာတွေကိုတားဆီးဖို့ဒီလိုလုပ်ငန်းတွေမှာရည်ရွယ်ချက်ရှိရှိပါဝင်ပတ်သက်သူတွေကိုလည်းဒီစဲဥပဒေလုံထုံးလုံနေတိုင်းမှန်ကန်စွာမှတ်တမ်းယူပြီးစနစ်တကျအရေးယူနိုင်ဖို့လိုအပ်ပါကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဒါ့အပြင်မြို့သားညီညွတ်ရေးအစိုးရဟာနာဂဲရဲ့ Federal Democracy နိုင်ငံတစ်ကိုအုံမြင့်ချနေတာဖြစ်တာကြောင့်ဂျမစီအုပ်စုရဲ့နိုင်ငံလှည့်ခွက်တွေကိုပြည်သူတွေနဲ့အတူတစုတစည်းနဲ့ရင်ဆိုင်ကြော်လှပြီးတော်လိုင်းအောင်ပွဲကိုလက်တွေ့အကောင့်ထည့်ဖို့ဝန်ကြီးချုပ်ကထပ်လောင်းပြောပါတယ်ရှင်။ဆက်လက်ပြီးမတရားဖန်ဆီးခံထားရတဲ့လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ကျမ်းမာရေးကောင်းမှုနဲ့အချုပ်နောင်ကနေအမြဲဆုံးကင်းလွတ်စေဖို့ဆလင်းပါကဖစူတောင်းမြတ်တာပို့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မတရားဖန်ဆီးခံထားရတဲ့လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ကျန်းမာရေးကောင်းမှုနဲ့အချုပ်နောင်ကနေအမြဲဆုံးကင်းလွတ်စေဖို့ဆလင်းပါကဖအဖွဲ့ကစူတောင်းမြတ်တာပို့သလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့အထိမ်းအမှတ်ဖြင့်ဆလင်းပါကဖရဲဘော်တွေနဲ့ပြည်သူလူထုစိုက်ပျိုးခဲ့တဲ့အရင်းရသစ်ပင်တွေကိုရေလောင်းပေါင်းတင်တန့်ရှင်းရေးလှုပ်ချိန်မှာခုလိုစူတောင်းမြတ်တာပို့သလိုက်တာဖြစ်ပါတယ်။မေဆု80ပြည့်မွေးနေ့အထိမ်းအမှတ်စိုက်ပျိုးခဲ့တဲ့ရေရသစ်ပင်တွေလမ်းဆန်းကြီးထွားလာတယ်လို့မတရားဖန်ဆီးခံထားရတဲ့မေဆုရဲ့ကျန်းမာရေးလည်းဆိုင်ပြိုထားတဲ့ပင်တွေလို့အမြဲလန်းဆန်းလှပပြီးချုံနှံကနေအမြဲဆုံးကင်းလွတ်စေဖို့ဆူတောင်းမြတ်တာပို့သလိုက်တာလို့ဆလင်းပါကဖအဖွဲ့ကတည်ပြပါတယ်။တစ်ဆက်တည်းမှာပဲရာသီဥတုဖောက်ပြန်မှုကနေကင်းဝေးပြီးရာသီဥတုကောင်းမှုစေဖို့သစ်ပင်တွေမခုတ်ပဲတဘာဝပတ်ဝန်းကျင်နဲ့ဥတုရာသီကိုထိမ့်သိမ့်ဖို့သစ်ပင်တွေစိုက်ပျိုးကြဖို့လည်းဆလင်းပါကဖအဖွဲ့ကနှိုးဆော်ထားပါတယ်။ဆလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဟာရဲသားပြည်သူတွေကိုရန်သူလိုသဘောထားနေတဲ့ဂျမတ်စစ်သားတွေကိုတိုက်ခိုက်နေတယ်လို့တိုက်ပွဲမရှိတဲ့အချိန်မှာရဲရွာဒေသဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တာဒေသနေပြည်သူတွေကိုလေကြောင်းရန်ကာကွယ်ဆိုင်ရအသိပညာပေးတာတွေလှုံ့ဆော်နေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ဂျမတ်စစ်တပ်ရဲ့မီးရှို့ဖျက်ဆီးတာခံရတဲ့တရချောင်းမြို့နယ်ကဒေသနေပြည်သူတွေကို DDMSC ကစံတဲ့သုံးဆောင်ပစ္စည်းတွေထောက်ပံ့တဲ့သတင်းဖြစ်ပါတယ်။ဂျမစစ်တပ်ရဲ့မီးရှို့ဖျက်ဆီးတာခံရတဲ့တရချောင်းမြို့နယ်ကဒေသနေပြည်သူတွေကိုစံနဲ့အသုံးဆောင်ပစ္စည်းတွေထောက်ပံ့ခဲ့တယ်လို့ဒဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုသပိတ်ကော်မတီ DDMSC အဖွဲ့ကထုတ်ပြန်ထားပါတယ်။စက်တင်ဘာ9ရက်နေ့ကဂျမစစ်တပ်ရဲ့မီးရှို့ဖျက်ဆီးခဲ့မှုကြောင့်မီးလောင်ပြကျခဲ့ရတဲ့အိမ်တွေကဒေသနေပြည်သူတွေကိုဒဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုသပိတ်ကော်မတီနဲ့ဒေသခံတွေပြည်သူတွေပူးပေါင်းပြီးထောက်ပံ့ပေးခဲ့တာလို့ဆိုပါတယ်။အနာဒိစစ်တပ်လက်အောက်ခံဂျမတ်စစ်သားတွေဟာစက်တင်ဘာလ9ရက်နေ့ပိုင်းမှာဒဝဲခရိုင်တရချောင်းမြို့နယ်ကတင်းကျွန်းရွာနဲ့ရန်နာရွာတို့ကပြည်သူပိုင်းအိမ်40မိရှုဖျက်ဆီးသွားတယ်လို့သိရပါဗျ။အဲ့ဒီဂျမတ်စစ်သားတွေဟာရန်နာရွာကအိမ်31လုံးနဲ့တင်းကျွန်းရွာကအိမ်6လုံးကိုမိရှုဖျက်ဆီးခဲ့တာကြောင့်ပြည်မဲ့ပြည်သူပိုင်းအိမ်အလုံး40မိလောင်ပြကျခဲ့ရပါဗျ။မီးရှို့ဖျက်ဆီးခံလိုက်ရတဲ့အိမ်အလုံးဟာပြည်မဲ့ပြည်သူတွေရဲ့အိမ်တွေဖြစ်ပြီးအိမ်တလုံးရဖို့တမိသားစုလို့နှစ်နှစ်လလကြိုးစားရှာဖွေစုဆောင်ပြီးဆောက်လုပ်ခဲ့ရတာဖြစ်တဲ့အတွက်ဂျမစစ်တပ်ရဲ့လုပ်ရဟာပြည်မဲ့ပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုဖျက်လို့ဖျက်ဆီးလုပ်တဲ့လုပ်ရလို့ဒဝဲခရိုင်ဒီမိုကရေစီရဲ့လှုံ့ရှားမှုသပိတ်ကော်မတီကထုတ်ဖော်ပြောဆိုထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ဂျမစစ်တပ်ဟာလူစုလူဝေးရှိတဲ့နေရာတွေကိုဥတီတိုက်ခိုက်နေတယ်လို့ MDS ဆိုင်ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ဂျမစစ်တပ်ဟာလူစုလူဝေးရှိတဲ့နေရာတွေကိုပြင်းထန်တဲ့ပုံတွေတုံးပြီးလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့မြန်မာစစ်ဘက်ရေးရာနဲ့လုံခြုံရေးဆိုင်ရာလေ့လာရေးအဖွဲ့ MDSI ကပြောကြားလိုက်ပါတယ်။ခုနှစ်ဩဂုတ်လအတွင်းဂျမစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရဲသားပြည်သူထိခိုက်ဒေဆုံးမှုမြင့်တက်လာတာနဲ့ပတ်သက်လို့အခုလိုပြောကြားလိုက်တာဖြစ်ပါတယ်။ခုနှစ်ဩဂုတ်လအတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရဲသားပြည်သူ250ဦးဒေဆုံးပြီး344ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သတင်းမီဒီယာတွေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ဖော်ပြချက်တွေအရသိရတယ်လို့ဆိုပါတယ်။ခုလိုလေကြောင်းကနေပုံကျရမှာရဲသားပြည်သူနေထိုင်ရလူနေအိမ်များဘာသာရေးဆောင်တွေဖြစ်တဲ့ဘုံကြီးကျောင်းတွေဖျားရှိခိုးကျောင်းတွေစာသင်ကျောင်းတွေဈေးတွေနဲ့စေဘေးရှောင်စခန်းတွေကိုပိတ်မှတ်ထားပြီးအဓိကထားတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဒီလိုတိုက်ခိုက်ရာမှာအထူးသဖြင့်လူစုလူဝေးနဲ့လူအများအပြားရှိတဲ့နေရာတွေကိုပြင်းထန်တဲ့လေကြောင်းပုံးတွေတုံးပြီးစနစ်တကျဥတီတိုက်ခိုက်နေတာကိုတွေ့ရတယ်လို့မြန်မာစစ်ဘက်ရေးရာနဲ့လုံခြုံရေးဆိုင်ရာလေ့လာရေးအဖွဲ့ MDSI ကသုံးသပ်ထားပါတယ်။ဂျမစစ်တပ်ဟာအောက်ကလအတွင်းမှာမန္တလေးတိုင်းမကွေးတိုင်းစကိုင်းတိုင်းနဲ့ရှမ်းပြည်နယ်တို့ကိုလေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေအများအပြားလုပ်ခဲ့ပြီးထိခိုက်သေးဆုံးမှုအနေနဲ့မန္တလေးတိုင်းရှမ်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတို့ကအများဆုံးဖြစ်တယ်လို့ MDSI ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ အဲ့လေချောင်းတိုက်ခတ်မှုတွေကိုတတဲဦးလေးတဲ့စကန်ရှမ်းနဲ့လေချောင်းအတက်တင်လေးတဲ့စကန်ဌာနချုပ်နဲ့နေပြည်တော်လေးတဲ့စကန်တို့ကအတိအကျလုပ်ခဲ့တာလို့တွေ့ရတယ်လို့လည်း MDS ဆိုင်ကအသိပေးထားပါတယ်ဒီနေ့စက်တင်ဘာလ12ရက်နေ့မှာဆိုရင်လည်းကျမစစ်တပ်ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်တဲကတရက်တပင်ရွာမှာရှိတဲ့ပညာပန်းကင်းကိုပိုင်အထက်တန်းကျောင်းကိုပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ကျောင်းသားကျောင်းသူ18ဦးထပ်မံနဲ့သေဆုံးပြီး20ကျော်ဒဏ်ရာရခဲ့တယ်လို့ရခိုင်တပ်တော် AA ကထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
အခုတခါနားဆင်ကြရမှာကတော့ကာကွယ်ရေးဝန်ကြီးဦးရီမွန်နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းပထမပိုင်းကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင
်ဝန်ကြီးဦးရီမွန်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့အခုလိုမျိုး PPTV ကိုအင်တာဗျူးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဝန်ကြီးပထမအဆုံးမေးချင်တာကတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာအားလုံးဟာဟိုလူကြောင့်ဖြစ်တာဒီလူကြောင့်ဖြစ်တာဆိုပြီးစစ်ကောင်းဆောင်ကဒီလက်ညှိုးထိုးဆွတ်ဆဲနေတာတွေရှိပါတယ်ဒီနိုင်ငံရေးပြဿနာအားလုံးရဲ့တကယ်အဓိကအကြောင်းအဓိကလက်သေးတရားခံကဘာဖြစ်မလဲဝန်ကြီးခင်ဗျာ
ကျွန်တော်တို့နိုင်ငံပြဿနာအားလုံးရဲ့အဓိကလက်သေးတရားခံကတော့စစ်ဝါဒတနည်းအားဖြင့်စစ်တပ်ဘူကြကြီးစိုးရေးဝါဒပေါ့ဒီဝါဒကပဲတိုင်းပြည်ကိုဖျက်ဆီးပစ်ခဲ့တယ်လို့တမတော်ကလည်းဒီဝါဒကပဲဖျက်ဆီးပစ်ခဲ့တာလူဦးတော်လိုင်းရေးဆိုတာကတော့ဒီစစ်ဝါဒကိုစတင်တိုက်ဖျက်ဖို့ကြိုးစားကြတဲ့တော်လိုင်းရေးဒီအာဏာသိမ်းအကြမ်းဖက်စစ်ကောင်းဆောင်တွေဆိုတာတကယ်တမ်းလူချစ်စိတ်ရှိတဲ့သူတွေလည်းမဟုတ်ဘူးကြ။စစ်ဝါဒစစ်အာဏာသာကြီးစိုးပဲရမယ်ဆိုရင်ဘယ်နိုင်ငံကိုပဲကြုံခံရကြုံခံရကြုံခံမှုဝင်လေတဲ့သူတွေမဟုတ်ဘူး။2008ဖွဲ့စည်းပုံမှာတော့စစ်ဝါဒနဲ့ပတ်သက်ရင်အမျိုးသားနိုင်ငံရေးဥဆောင်မှုခန်းကဏ္ဍတွင်တက်မတော်ကပါဝင်ထပ်ဆောင်နိုင်ရည်လို့ခေါ်ပြထားတာ။1958ကစတဲ့အာဏာသိမ်းခေါင်းဆောင်ဆက်ဆက်ကဒီမိုကရေစီကိုမယုံကြည်လို့ဖက်ဒရယ်ဆိုတာကိုလည်းဘယ်တော့မှယုံကြည်တဲ့သူတွေမဟုတ်ဘူး။သူတို့ယုံကြည်တာကတော့လက်နက်ကင်ဘူကြပြီးစစ်အာဏာအစင်တကြိုက်ထူထောင်ရေးပဲစစ်အာဏာကိုဆန့်ကျင်စိန်ခေါ်လာပြီးဆိုရင်တော့ပြည်သူကိုရန်သူတတ်မှတ်ဖို့ဝင်မလေးသလိုအကြမ်းဖက်တတ်ဖြတ်ဖို့လည်းဘယ်တော့မှဝင်လေတဲ့သူတွေမဟုတ်ဘူ
းဟုတ်ကဲ့ပါဝင်ကြီးနောက်တစ်ခုကနိုင်ငံရေးပြဿနာကိုနိုင်ငံရေးနီးနဲ့ဖြေရှင်းဖို့တွဲဆုံဆွေးနွေးကြဖို့စတဲ့အတံမျိုးတွေထွက်နေတာရှိပါတယ်ဘာကြောင့်လက်နက်ကင်တော်လှန်ကြတယ်လဲဝင်ကြီးတို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့တွဲဆုံဆွေးနွေးရေးနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိပါသလဲခင်ဗ
ျမြန်မာစစ်တပ်ရဲ့ဆိုးရိုးမှုကတော့မြန်မာပြည်သူတွေပဲအတီးဆုံးဖြစ်ပါလိမ့်မယ်ကိုဝါနာကိုသာတည်တယ်ဆိုတဲ့ကားလို့ပေါ့ဗျစစ်တပ်လို့သာခေါင်းကပ်ပြီးတော့ပြောရပေမဲ့တကယ်တော်ဝင်ရှိတာကတော့စစ်ကောင်းဆောင်လက်သက်ဆုပ်စာပဲနိုင်ငံကာကွယ်ရေးတာဝန်ကိုပဲထမ်းဆောင်ပြီးတော့အာဏာလောဘဆိုးကင်းတဲ့စစ်သားစစ်စစ်ဒီလေရှိတဲ့တော့ရှိပါတယ်မြန်မာပြည်မှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနီးနဲ့ဒါဖြေရှင်းလို့ရမယ်ဆိုရင်လက်နက်ကင်တော်လာရေးဆိုတာတော့ပေါ်လာကြရတော့အကြောင်းမရှိဘူးစစ်တပ်နိုင်ငံရေးမှာဝင်မပါဖို့စစ်တပ်ကိုယ့်အလုပ်ကိုလုပ်ဖို့မြန်မာပြည်သူတွေနေနဲ့ဆိုခက်ဆက်ဆက်ဒီငင်းရတဲ့နီးကိုအားပြုပြီးတော့ပဲကြိုးစားခဲ့ကြတာသို့တော်ရလကနိုင်ငံရေးမျိုးဆက်တွေတဆက်ပြီးတဆက်ဆက်ဒီလိုက်ရတာပဲအဖတ်တင်ခဲ့တာပေါ့ဒီနေ့လူတော်လာရေးမှာတော့လူတွေပြည်သူတွေဟာစစ်ကြုံခံရတာတည်းတရားတာကမြတ်တယ်ဆိုပြီးခံယူချက်နဲ့ဒေါ်လာရေးတရဆင်နွှဲနေကြတာပဲဒီစစ်တပ်ဘူကြကြီးစိုးရေးဝါဒကိုသာအပေဆုတ်ကန်ထားမယ်ဆိုရင်တော့ဘူကြောင်ဆန်းထူထောင်ခဲ့တဲ့စစ်တပ်အလုံးစုံပြတ်သုံးမှုမှာပဲလက်ဆုံးပါလိမ့်မယ်ပြည်သူတွေကတော့နောက်ဆုတ်လိမ့်မယ်မဟုတ်ဘူးတကယ်လို့သာဒီအာဏာသိမ်းစစ်ကောင်းဆောင်တွေအပြင်မှာရပြီးတော့စနစ်ပြောင်းရေးကိုဦးတည်မယ်ဒီဦးတည်ချက်နဲ့နိုင်ငံရေးစပွဲပိုင်းမှာစုံဦးဖြည့်ရှင်းမှုဆန္ဒရှိမယ်ဆိုရင်တော့ဒေါ်လာရေးဖွဲ့အစည်းတွေအနေနဲ့လည်းဒီနီးလန်းကိုရင်းပယ်လိုက်မယ်လို့မထင်ဘူး။ဟ
ုတ်ကဲ့ပါဝင်ကြီးနောက်တစ်ခုကဒီနိုင်ငံတကာက federalization လို့မမြင်ပဲ fragmentation လို့မြင်ကြတာရှိပါတယ်။တကယ်ညီညွတ်မှုမတည်ဆောက်နိုင်ပဲအချင်းချင်းပြန်ချမှာစိုးရိမ်လို့နိုင်ငံတကာကမကူညီတာလို့ပြောဆိုမှုတွေအပေါ်ဝင်ကြီးအနေနဲ့ဘယ်လိုတုံ့ပြန်လိုပါသလဲခင်ဗျာ
။နိုင်ငံတကာကူညီဖြစ်စေမကူညီဖြစ်စေကျွန်တော်တို့ချင်းချင်းမညှိညီအောင်လို့ပြောရတော့ကျွန်တော်တို့တာဝန်ပဲကျွန်တော်တို့ညီမကျွန်တော်တို့ရဲ့တိုင်းရင်းသားစုံပြည်သူတွေကိုလုံခြုံမှုနဲ့ပြောင်းလဲပေးနိုင်ပါလိမ့်မယ်ရန်သူကိုနိုင်ယူဖို့အပေရာဆုံးနီးလန်းကလည်းကျွန်တော်တို့ချင်းချင်းညီညွတ်ရေးတည်ဆောက်ဖို့ပဲကျွန်တော်တို့ဂျင်းသာညီညွတ်မယ်ဆိုရင်အသေးအတန်တိုက်ဖို့တော့လိုလိမ့်မယ်မဟုတ်ဘူးကျွန်တော်တို့ဒေါ်လာရင်းအင်အားစုတွေကြာ ညီညွတ်မှုဘလောက်ရှိနေပြီလဲတကယ်တမ်းပြောမယ်ဆိုရင်တော့ဆက်အနာရှင်စနစ်ကိုတိုက်ဖြတ်ပြီး Federal Democracy ပြည်တော်စုတဲ့ထူထောင်မယ်ဆိုတဲ့မူအပေါ်မှာအခြေခံအဖြစ်တော့စုစည်းညီညွတ်မှုရှိထားပြီးသားဆက်ပြီးဆွေးနွေးညှိနှိုင်းရမှာတွေတော့ကြံပါလိမ့်မယ်ဘယ်လို Federal မျိုးလဲပြည်တော်စုကိုကျွန်တော်တို့ဘယ်လိုဖွဲ့စည်းကြမှာလဲဆိုတဲ့အချက်ဖြစ်လိမ့်မယ်ပေါ့ဗျဒီဒေါ်လာရေးစကလေးကတိုင်းသားဒေါ်လာရေးဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးဆိုတာနိုင်ငံရေးရောစစ်ရေးပါတောက်လျှောက်ညီနိုင်ပူပေါင်းဆောင်ရွက်နေကြတာ ERO နဲ့ PDF joint command တွေဒေသလိုက်ထူထောင်ပြီးတော့အလုပ်လုပ်နေတာလေဖြစ်ပါလေအခုဆိုရင်တော့ဒေသအသစ်တွေမှာ joint command အသစ်တွေထူထောင်နိုင်ခဲ့ပြီဆိုတာကိုလည်းအတိပေးလို့ပါတယ် Federal ဆိုတာကျွန်တော်တို့ပြည်တော်စုအတွက်တော့အခုအကြံပေးပုံပြအခုဒေါ်လာရင်းကာလမှာလိုပဲဒီ Federal တွေ့ကြုံ Federal practice ကိုဖြစ်နိုင်ကြများလက်တွေ့ကျင့်သုံးနေတဲ့အခြေအနေဖြစ်ပါအမျိုးသားညီညွတ်ရေးဆိုတာဒီနဲ့ဆိုပြည်နယ်ရဲ့အရေးအရာတွေမှာတရက်ဝင်ရောက်ဆော့ကတ်တာမလုပ်ပါပြည်နယ်ရဲ့အနေနဲ့ကဓာတ်လူကြီးနဲ့ကိုယ်ပိုင်ပြထမ်းခွင့်ကိုယ်တိုင်လက်တွေ့ကျင့်သုံးနေရင်ဖြစ်ပါတယ်ဒီခြေအနေကိုနားမလည်သူတွေကတော့တိုင်းပြည်အစိတ်စိတ်မှာမှဖြစ်နေပြီ fragmentation ဖြစ်နေပြီလို့အချိန်မှယူဆရတာမျိုးဖြစ်ပါတယ်ဗ
ျဟုတ်ကဲ့ပါဝင်ကြီးလက်တလုံးမှာပေါ့နော် NUG ကိုဝေဖန်ကြတာတွေ NUG အနေနဲ့လည်း reform ပြုပြင်ပြောင်းလဲမှုလုပ်မယ်ဆိုတဲ့ပြောဆိုချက်တွေရှိတာကိုတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးရှင်းပြပေးပါဝင်ကြီးခင်ဗျ
။ဒီအချိန်ကတော့ခင်မီသူလည်း NUG ကိုဝေဖန်ကြသည်ဆိုတဲ့အချိန်ပေါ့ဗျာ။ဝေဖန်သူအများစုကလည်း NUG ကိုစွန့်ဆောင်ရီပူကောင်းစီခြင်းနဲ့တော်လှန်ရေးအမြန်အောင်ကျင်တယ်ဆိုတဲ့စေနာနဲ့ဝေဖန်ကြတယ်ဆိုတာလည်းကျွန်တော်တို့သတိပြုမိပါတယ်။ဒီအတွက်ကျေးဇူးလည်းတင်ပါတယ်။ NUG ထူထောင်တဲ့2021ခုနှစ်နဲ့ဒီကနေ့2025အချိန်လေးချိန်ခါချင်းကတော့အများကြီးခြားနာသွားကြပါတယ်။ NUG နေနဲ့ဆိုရင်လည်းအချိန်လေးချိန်ခါနဲ့လျော်ညီတဲ့ပြည်ပြောင်းလဲမှုလုပ်ဝတ်လိုက်မယ်ဆိုတာလည်းသဘောပေါက်ပြီဖြစ်ပါတယ်။ NUG reform မှာတော့ internal reform နဲ့ external reform ပေါ့။နှစ်ပိုင်းရှိပါလိမ့်မယ်။ဝန်ကြီးချုပ်ဝန်ကြီးနဲ့တာဝန်ရှိတဲ့သူတွေပြည်ဝင်ပြန်ဝင်လာမိမိမှာဆိုးရယုံထူထောင်လဲပတ်တာ။နောက်အုပ်ချုပ်ရေးရန်နေရာနဲ့အခုလုံးဖုံးလုံးနီးတွေပို့ပြီးတော့စနစ်ကြအောင်ပြင်ဆင်တာအဂတိလိုက်စားမှုတွေရေးယူတာအနောက်အစိုးရဖွဲ့စည်းပုံပြောင်းလဲဖို့စီမံတာစသဖြင့်အတွင်းပိုင်းပြုပြင်ပြောင်းလဲမှုတွေကတော့ဇက်တိုက်ဆောင်ရွက်နေကြတာဖြစ်ပါတယ် external reform နဲ့ပတ်သက်ရင်တော့မြို့သားကြီးညွေရေးဆိုးရွားနဲ့တော်လိုင်းရေးဖွဲ့စည်းတွေကြားပေါ့ညှိနှိုင်းပူးပေါင်းပြီးအားကောင်းတဲ့ဥဆောင်မှုတတိယပေါ်ထုတ်နိုင်မှုကြိုးစားတာတစ်ဖက်မှာလည်းပြည်တော်စုနဲ့ပြည်နယ်ဖက်ဒရယ်ယူနစ်တွေအကြားညှိနှိုင်းပူးပေါင်းဆောင်ရွက်မှုပိုအားကောင်းအောင်စီမံလာဒီဆောင်ရွက်ချက်တွေကိုတော့အားစိုက်ပြီးတော့အကောင်အထည်ဖော်နေတဲ့အခြေအနေဖြစ်ပါလိမ့်မယ်။တကယ်တော့ဒီအချိန်ကစစ်အုပ်စုနေတဲ့သူခေါင်းပြန်ထောင်နိုင်ဖို့ကြိုးစားနေတဲ့အချိန်ပဲ။ဒီအချိန်မှာကျွန်တော်တို့ချင်းချင်းတယောက်ကိုတယောက်လက်ညှိုးထိုးပြစ်တင်ဝေဖန်နေရမယ့်အချိန်တော့မဟုတ်ဘူး။ကျွန်တော်တို့ရဲ့အားသာချက်တွေပုံပြီးတော့အားကောင်းအောင်အားနည်းချက်တွေကိုလည်းလူအတလို့ဖြည့်စည်းနိုင်ကျွန်တော်တို့အားလုံးအတူတူကဝိုင်းယုံကြမယ်ချိန်လို့တော့ကျွန်တော်တို့ဒီလိုကြည့်ပါတယ်ကျွန်တော်တို့တယောက်တစ်ပောက်ဖြစ်နေမယ်ဆိုရင်တော့ရန်သူဝမ်းသာလိမ့်မယ်ရန်သူရဲ့စိုက်ဝါအုံးချကဖြစ်လိမ့်မယ်လို့တော့ပြောလို့ပါတယ
်ဟုတ်ကဲ့ပါဝင်ကြီးအခုလက်ရှိတော်လန်ရေးရဲ့လက်ရှိအခြေအနေနဲ့အထွေထွေထိုးစစ်ကိစ္စရှင်းပြပေးပါအောင်ဝင်ကြီးခင်ဗျာ
လက်ရှိတော်လန်ရေးအခြေအနေကိုနားလည်ဖို့ဆိုရင်တော့ကျွန်တော်တို့သူ့ဘက်ကိုပဲနှစ်ဖက်လုံးမြင်အောင်ကြည့်ဖို့လိုပါတယ်အကြမ်းဖက်စစ်အုပ်စုကိုအခုဆိုရင်အခုချိန်ထိကြီးမားတဲ့ဆုံးရှုံးမှုတစ်ခုကြုံခဲ့ပြီလို့မြင်ပါတယ်ပထမဆုံးရှုံးမှုကတော့စစ်ဝါဒကြဆုံးခြင်းပေါ့ဗျစစ်တပ်ကနိုင်ငံရေးမှာဥဆောင်ပါဝင်ရမယ်ဆိုတဲ့အချက်ကိုဒေါ်လာအင်အားစုအားလုံးကတင်းကြီးတင်းညွတ်ထဲပယ်ချထားပြီးဖြစ်တယ်2008ဖွဲ့စည်းပုံအောက်က NCA 2008ဖွဲ့စည်းပုံအောက်ကရင်းချမ်းရေး2008ဖွဲ့စည်းပုံအောက်ကရွေးကောက်ပွဲဘာလို့မှလက်ခံလိုက်မယ်မဟုတ်ဘူးဗျဒုတိယဆုံးရှုံးမှုကတော့ဒီအကြမ်းဖက်စစ်တပ်ကပြည်သူရဲ့ဆက်ဆုပ်ရုံရှာမှုပြည်သူကစစ်ခွေးလို့ခေါ်တယ်ဆိုတာကြောင်းမဲ့တော့မဟုတ်ဘူးလူစိတ်မရှိတဲ့ဒီအကြမ်းဖက်လက်နက်ကိုင်ဖွဲ့ဖို့တတ်မတော်လို့တတ်မှတ်ပြီးတော့တိုင်းပြည်အင်အူရန်ဆက်ထားဖို့ဆိုတာကတော့ဘယ်လိုမှမဖြစ်နိုင်တော့ဘူးလို့ပဲပြောရမယ်တိုင်းပြည်ဘာသာကိုနှစ်ပေါင်းများစွာလက်ဝကြီးအုပ်စိတ်ကြိုက်သုံးဆွဲပြီးတော့တည်ဆောက်ထားတဲ့စစ်တပ်ကြီးပေါ့အဒီစစ်တပ်ကြီးကပြည်ပကျူးကျော်စစ်မဆုံးနဲ့အခုလိုတူမီနဲ့စတဲ့ပြည်သူခုခံစစ်တခုကြုံုံနဲ့ကိုအလဲလဲကွယ်ကွယ်ဖြစ်နေတယ်ဆိုတာဒါကျွန်တော်တို့မြင်တယ်တိုင်းပြည်ချုပ်ချာအာဏာကာဝယ်ဖို့အတွက်ဒီတက်ကိုပြည်သူတွေအနေနဲ့ဘလို့အားကိုးနိုင်တော့လဲခံစားရှိပြီးတော့အဆမရှိတဲ့တက်စိတ်ဓာတ်ကျင့်ဝတ်စည်းကမ်း အားလုံးချွတ်ချုံကြပြီးတော့မှနေစင်နဲ့အမြပြည်သူကိုဘုံကျဲမိရှုလေလီသူဤနဲ့တတ်ဖြတ်နေတဲ့ဒီကျမ်းဖက်စစ်တပ်ဆိုတာပြည်သူတွေကိုယ်တိုင်မြင်ွားထင်တယ်မြင်လိုက်ရပြီလို့ပြောလို့ရပါတယ်ဒီလိုလူမဆန်တဲ့အကျမ်းဖက်တပ်ရဲ့အုပ်စိုးမှုအောက်မှာဆက်နေဖို့ဆိုတာဘလို့မှမဖြစ်နိုင်တော့ဘူးဆိုတာလေပြည်သူတွေအနေနဲ့စိတ်တုံးလုံးချပြီးဖြစ်ပါတယ်အထွေထွေထိုးစစ်ဆိုတာကတော့တနင်္ဂနွေနေ့တိုင်းတာလေဒီတာတိုင်းမှာဟန်ချင်းကြီးစစ်ဆင်မှုဖြစ်ပါတယ်ကျွန်တော်တို့ဒေါ်လာကြီးရဲ့လှည့်ပြောင်းမှုကိုဖန်တီးနိုင်ဖို့ဆိုရင်ဒီလောက်ကမဖြစ်မနေလုပ်ရမယ်လုပ်လို့ကျွန်တော်နားလေဒီလောက်ကိုလုပ်နိုင်ဖို့လေအချိန်လေးပေးမှုလေးခင်းချင်းကြီးရှိထားပြီးဖြစ်ပါတယ်အခုဆိုရင်ပြည်သူ့ကော်မတီတက်မတော်ကိုတနင်္ဂနွေနေ့တိုင်းတာလေဒါဒီတာတိုင်းမှာတိဆောက်တက်ဖြတ်ထားပြီးလေဖြစ်တယ်ကျွန်တော်တို့ရဲ့ညီနောင်တိုင်းငါဒေါ်လာကြီးဖွဲ့လေဆိုရင်လေဒီကအလိုက်မယံမနာတိုက်ပွဲဝင်နေကြခြင်းဖြစ်ပါတယ်အရေးကြီးဆုံးကတော့ကျွန်တော်တို့ဟန်ချင်းကြီးကိုဖြစ်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်မင်္ဂလာပါရှင်မနက်ဖြန်စက်တင်ဘာလ23ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတရင်တင်တင်ကနေတိမ်ထူရနိုင်ပြီးအနောက်တောင်မုတ်တုံလီဟာအာအတင်တင်ကနေအာကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မြို့ဝကျုံမော်ဒေသနဲ့မုတ်တမခွေးတို့ဘက်မှာအနောက်အနောက်မြောက်ဘက်ကလီဟာတနင်္သာရီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအတင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းမကိုးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာနှံပြမိုးထချုံရွာနိုင်ပါတယ်ကချင်ပြည်နယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်ဗီဒီယိုညွှန်ကြည့်ကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လှန်ရေးကဗျာအစီအစဉ်မှာတော့မောင်မောင်ငိမ့်အင်းရေးသားပြီးမျိုးမိုးရွတ်ဖက်ထားတဲ့လူပြားလို့အမည်ရတဲ့တော်လှန်ရေးကဗျာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင
်လူပြားကဘာကြီးကပြားနေတာပေါ့ဒါကြောင့်အမှန်တရားရဲ့အလင်းရောင်ကငါတို့စီမှာမတောက်ပါခဲ့ဘူးကဘာကြီးကပြားနေတာပေါ့ဒါကြောင့်ချမ်းသာခြင်းစမ်းကြောင်းကလေးငါတို့နဲ့ဝေဝေးမှာစီစင်သွားတာပေါ့ကဘာကြီးကပြားနေတာပေါ့ဒါကြောင့်ငိမ့်ချင်ဂျိုးဖြူနဲ့ငါတို့ရှိရမှာမြစ်တက်ခဲ့တာပေါ့ကဘာကြီးကပြားနေတာပေါ့ဒါကြောင့်လွတ်လပ်မှုအာယုံဥယောင်ကြီးဟာငါတို့ကောင်းပေါ့မဖျားကြတာပေါ့ကဘာကြီးကပြားနေတာပေါ့ဒါကြောင့်တရားဥပဒေတတိုင်းကြီးငါတို့ဘက်ကအကအကွယ်မဖြစ်ခဲ့တာပေါ့ကဘာကြီးကပြားနေတာပေါ့ဒါကြောင့်နိုင်ထက်စင်းနေလှန်တချောင်းငါတို့ရဲ့နေနေတဲ့ရှင်အောင်တွေမှာသာစိုက်ဝင်နေခဲ့ကြပေါ့ကဘာကြီးကပြားနေတာပေါ့ဒါကြောင့်အလှဲ့ဆိုတာမရှိပဲတသမတ်တည်းဖြစ်နေတာပေါ့လေကဘာကြီးသာလုံးခဲ့ရိုးမှန့်ရင်နေပြီးရင်ညညပြီးရင်နေတလှဲ့စီငါတို့တွေ့နိုင်တယ်မဟုတ်လားကဘာပြားထက်ကငါတို့ကဘာထက်တောင်ပူပြားခဲ့ပါတယ်ကွယ်မမောင်ငိမ့်အေ
းဒီသူအာနာဒီသူညာတေယရှိဖို့လိုအပ်ပြီဒီသူနဲ့ဒီသူကြောင့်ပေါင်းကူတရားတစ်စင်ဖြစ်ဖို့ဒီသူစီခေါ်အပ်
ညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။